တရုတ်နိုင်ငံကအင်ဒိုနီးရှားနိုင်ငံနဲ့စစ်သက်ဆိုင်ရာဆက်ဆံတွေပြုလုပ်မဲ့အစီအစဉ်ကြောင့်နှစ်နိုင်ငံကြားဆက်ဆံရေးမှာချက်ချင်းလက်ငင်းပြောင်းလဲလာမယ့်အလားအလာမရှိဘူးလို့အကဲခတ်တွေကသုံးသပ်ကြပါတယ်။ဒါပေမဲ့လည်းရေရှည်မှာတော့တောင်တရုတ်ပင်လယ်နယ်မြေအတော်များများကိုပိုင်ဆိုင်ကြောင်းပြောဆိုထားတာကိုအင်ဒိုနီးရှားနိုင်ငံစီကထောက်ခံမှုရအောင်ကြိုးပမ်းကောင်းကြိုးပမ်းလာနိုင်တယ်လို့ခန့်မှန်းခဲ့ကြပါတယ်။တရုတ်ဆိုရပိုင်သတင်းမီဒီယာတွေမှာတော့တရုတ်နဲ့အင်ဒိုနီးရှားအနေနဲ့နှစ်နိုင်ငံကြားကိစ္စရပ်တွေရောနိုင်ငံပေါင်းစုံနဲ့ပတ်သက်တဲ့ကိစ္စမှာပါအပြုသဘောဆောင်တဲ့အမြင်တွေဖလှယ်ဖို့နဲ့ပူးပေါင်းဆောင်ရွက်မှုတွေကိုပုံမှန်နဲ့နဲ့ဆိုင်ဆိုင်ဆောင်ရွက်သွားနိုင်ဖို့မျှော်လင့်ထားတဲ့အကြောင်းတရုတ်ကာကွယ်ရေးဝန်ကြီးချန်ဝမ်ကွမ်းကိုကိုးကားပြီးတော့ဖော်ပြခဲ့ကြပါတယ်။ဒါပေမဲ့လည်းတရုတ်နဲ့အိန္ဒိချင်းနိုင်ငံတွေကြားတောင်တရုတ်ပင်လယ်တွင်ပိုင်ဆိုင်မှုတွေအငင်းပွားမှုတွေကတော့ဆက်လက်ကြီးထွားနေဆဲဖြစ်ပါတယ်။